This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံထုတ်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့ကနေကင်ဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်သအပ်ပါတယ်။ဒီကနေ့2025ခုနှစ်မေလ16ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်နားဆင်ကြရပါတော့မယ်ရှင်။ခုပထမဥစွာရေဒီယိုအန်ယူဂျီစီရီသတင်းကောက်နှုတ်ချက်ကိုနှွေဦးနိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်မေလ16ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့နေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့စေကောင်စီကျူးလွန်တဲ့ဆေးရဆိုးမှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့လောရက်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေထံပေးပို့သွားမယ်လို့ AA ပြောတဲ့သတင်းကိုတင်ပြပေးပါမယ်အပြင်မဲ့အရသာပြည်သူတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်နေတဲ့စစ်ကောင်စီရဲ့ဆေးရဆိုးမှုနဲ့လူသားမျိုးနွယ်အပေါ်ပြစ်မှုကျူးလွန်နေတဲ့လောရက်တွေကိုသက်ဆိုင်ရာနိုင်ငံကအဖွဲ့အစည်းတွေစီပေးပို့သွားမယ်လို့ရခိုင်တပ်တော် AA ကပြောကြားလိုက်ပါတယ်စစ်တပ်ကကြောက်တော်မျိုးကို၂ရက်ဆက်တိုက်ပုံချေတိုက်ခိုက်ခဲ့တာကြောင့်အပြင်မဲ့အရသာပြည်သူ၈ဦးသေဆုံးခဲ့ရပြီးတော့၁၄ဦးဒဏ်ရာရခဲ့တာနဲ့ပတ်သက်လို့ရခိုင်တပ်တော်ကအခုလိုအသိပေးပြောဆိုလိုက်တာဖြစ်ပါတယ်အပြစ်မဲ့အရသာအရခပြည်သူတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်နေပြီးတော့ဆေးရဆိုးမှုတွေနိုင်ငံအနှံ့နေစဉ်ရက်ဆက်ကျူးလွန်နေတဲ့စေကောင်စီရဲ့လုပ်ရက်တွေကိုလည်းရခိုင်တပ်တော်ကပြင်းပြင်းထန်ထန်ရှုတ်ချထားပါရီအကြံဘက်စေကောင်စီဟာမေလ14ရက်နေ့ညနေပိုင်းမှာကြောက်တော်မျိုးရွာမရက်ွက်ကိုဂျက်ဖိုက်တာနဲ့ပုံချေတိုက်ခိုက်ခဲ့တာကြောင့်အပြစ်မဲ့အရသာပြည်သူအမျိုးသမီး3ဦးသေဆုံးခဲ့ပြီးတော့5ဦးဒဏ်ရာရရှိခဲ့တယ်လို့အသိပေးထားပါရီထို့အတူအကြံဘက်စစ်ကောင်စီရဲ့ဂျက်ဖိုက်တာတစင်းဟာမေလ15ရက်နေ့မှာလေကြောက်တော်မျိုးပေါ်3ချိန်လှည့်ပတ်ပြီးတော့ရွာမရက်ွက်ကို3ချိန်တိုင်တိုင်ရက်ဆက်ရုံမစွာနဲ့ထက်မှန်ပုံကျဲတိုက်ခိုက်ခဲ့တာကြောင့်အပြစ်မဲ့အရသာပြည်သူ5ဦးသေဆုံးခဲ့ရပြီးတော့9ဦးပြင်းထန်နဲ့အလက်စားဒဏ်ရာတွေရရှိခဲ့တယ်လို့ရခိုင်တပ်တော်ကထုတ်ပြန်ထားပါရခင်ဗျာဆလဘီတပိတ်ချင်းတွေကစစ်ဘေးရှောင်စကန်းကိုစစ်တပ်ကလေရင်နဲ့ပုံကျဲတာကြောင့်2ဦးသေဆုံးပြီးတော့9ဦးဒဏ်ရာရတဲ့တဲ့တင်ကိုတင်ပြပေးပါမယ်မန္တလေးတိုင်းတပိတ်ချင်းမြို့နယ်မှာရှိတဲ့စစ်ဘေးရှောင်စခန်းကိုအကြမ်းဖက်စစ်တပ်ကလေရင်နဲ့ပုံကျဲတိုက်ခိုက်ခဲ့တာကြောင့်အရသာပြည်သူ2ဦးသေဆုံးပြီးတော့တန်ကားတော်တစ်ပါးနဲ့ကလေးငယ်4ဦးအပါအဝင်9ဦးဒဏ်ရာရခဲ့တယ်လို့ပြည်ဦးလွင်ခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါရယ်မနေ့ကမေလ15ရက်နေ့မနက် 9:48 မိနစ်ခန့်အချိန်မှာတပိတ်ချင်းမြို့နယ်ထဲကကိုမန်ရွာနဲ့လမ်းလေကျစ်ရွာကြားကစစ်ဘေးရှောင်စခန်းကိုအကြမ်းဖက်စစ်တပ်ရဲ့ဂျက်ဖိုက်တာတစ်စင်းကပုံကျဲတိုက်ခိုက်ခဲ့တာလို့ဆိုပါရယ်အကြံဘက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အသက်60အရွယ်အမျိုးသား2ဦးနဲ့အမျိုးသမီး2ဦးသေဆုံးခဲ့ရပြီးတော့ခလေး4ဦးနဲ့ရဟန်းတစ်ပါးအပါအဝင်9ဦးဒဏ်ရာရခဲ့တယ်လို့အသိပေးထားပါတယ်။စစ်ကောင်စီဘက်ကအရသာပြည်သူတွေကိုဦးတည်တဲ့တိုက်ခိုက်မှုတွေဇက်တိုက်လုပ်နေတာကြောင့်ပြည်သူလူထုအနေနဲ့အကြံဘက်စစ်ကောင်စီနဲ့ဝေးတဲ့နေရာမှာနေထိုင်ကြဖို့နဲ့လေကြောင်းရံကိုကာကွယ်နိုင်တဲ့ဘုံခိုခြင်းတွေတူးထားကြဖို့ပြည်ဦးလွင်ခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ကနှိုးဆော်ထားပါတယ်ခင်ဗျာ။ဆလဘီတဝဲမျိုးအဝင်ပေါက်တိုင်းတရားဂိတ်ကိုတိုက်ခိုက်မှုစေအုပ်စုဘက်က9ဦးတေပြီးတော့9ဦးတန်ရာရတဲ့တရင်ကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းတဝဲမျိုးအဝင်မှာရှိတဲ့ပေါက်တိုင်းတရားဂိတ်ကိုတော်လန်ရေးတပ်တွေပူးပေါင်းတိုက်ခိုက်ခဲ့ရာစေအုပ်စုဘက်က9ဦးတေဆုံးပြီးတော့9ဦးတန်ရာရသွားတယ်လို့လောင်လုံးမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကဒီကနေ့မေလ16ရက်နေ့မှာထုတ်ပြန်ထားပါရင်စစ်ကောင်စီတပ်ဖွဲ့နဲ့ပြူစောကြီးတွေရှိတဲ့ပေါက်တိုင်းတရားဂိတ်ကိုမ မေလ9ရက်နေ့မနက်ပိုင်းကတိုက်ခိုက်ခဲ့တဲ့စစ်စင်ရေးအခြေအနေကိုထုတ်ပြန်လာတာပဲဖြစ်ပါတယ်။စစ်ကောင်စီဘက်ကပြန်လည်ပစ်ခတ်မှုတွေကြောင့်တနအီကန်ကြာတဲ့အဲ့ဒီတိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့နဲ့ပြူစောတီးတွေဘက်က9ဦးသေပြီးတော့9ဦးပြင်းထန်ဒဏ်ရာရသွားပြီးမယ်။ပြည်သူ့ကာကွယ်ပူးပေါင်းတပ်တွေဘက်ကထိခိုက်မှုမရှိခဲ့ဘူးလို့သိရပါတယ်။စစ်ကောင်စီတပ်တွေဘက်ကစစ်ကူတွေရောက်ရှိလာတာကြောင့်ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေမနက်6နာရီမိနစ်50ခန့်မှာစုခွာခဲ့ရတယ်လို့လည်းအသိပေးထားပါတယ်။ဒီတိုက်ခိုက်မှုကိုဒဝဲခရိုင်တပ်ပေါင်းစုဒေါင်းညီနောင်စစ်ကြောင်းအုတ်အောစစ်ကြောင်းဒဝဲခရိုင်ပြည်သူ့ကာကွယ်ရေးတပ်မတော်တပ်ရင်းတဲ့လောင်းလုံးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖမြေခရိုင်ပြည်သူ့ကာကွယ်ရေးတပ်မတော်တပ်ရင်းတဲ့တပ်ခွဲတဲ့ KNL တပ်မဟာလီအထူးတပ်ဖွဲ့ဒဝဲမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ DDT နဲ့ဒရုန်းတပ်ဖွဲ့တွေပူးပေါင်းတိုက်ခိုက်ခဲ့တာပဲဖြစ်ပါတယ်။မိဘပြည်သူတွေကိုအနိုင်ကျင့်ပူကြပြီးတော့ပစ္စည်းတွေတင်းယူတာနဲ့ဖမ်းဆီးတာတွေပြုလုပ်နေတဲ့စစ်ကောင်စီတပ်ဖွဲ့ကိုဆက်လက်တိုက်ခိုက်ချေမှုန်းသွားမယ်လို့တော်လိုင်းအင်အားစုတွေကထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ။ဆလဘီလောင်းလုံးမျိုးနဲ့စံလန်းကျေးရွာကစစ်တပ်တောက်တိုင်တွေကိုဖမ်းဆီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းလောင်းလုံးမျိုးနဲ့စံလန်းကျေးရွာကစစ်တပ်တောက်တိုင်တွေကိုဖမ်းဆီးထားတယ်လို့မျိုးနယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဒီကနေ့မေလ16ရက်နေ့မှာထုတ်ပြန်ပါတယ်။စံလန်းကျေးရွာကစစ်တပ်တောက်တိုင်တွေကိုမေလ10ရက်နေ့မနက်ပိုင်းကဖမ်းဆီးခဲ့တဲ့ဖြစ်စဉ်တွေနဲ့ပတ်သက်လို့အတိအပထုတ်ပြန်လိုက်တာပဲဖြစ်ပါတယ်။စစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေသူတွေလို့ကြော်စောတဲ့ရေလုံငန်းလုပ်ကင်သူဒေါ်အုံးကြီးနဲ့သူ့ရဲ့သမီးဒေါ်စင်မာစိုးတို့ကိုဖမ်းဆီးခဲ့ရမှာမူရစေဝါဝယ်ယူထားသူတွေရဲ့အမိတွေပါတဲ့စိတ်ရင်းစာအုပ်နဲ့အတူရေတပ်စစ်သင်္ဘောကပ္တိန်ထံဆက်ကြီးပေးဆောင်နေရသူတွေရဲ့စိတ်ရင်းစာအုပ်တွေရေတပ်ဗိုလ်တွေအပါအဝင်နေပြည်တော်နဲ့စစ်ကောင်စီအတိုင်းဝန်ကအရာရှိကြီးတွေရဲ့ဖုန်းနံပါတ်တွေပါတဲ့စာအုပ်နဲ့သူတို့နဲ့ဆက်သွယ်ပြောဆိုထားတဲ့ဖုန်းတွေပါသိသိရရှိခဲ့တယ်လို့ဆိုထားပါတယ်။ဒါအပြင် WY စိတ်ကြွစေဝါ18ပြားသိသိရရှိခဲ့ပြီးတော့အိမ်မှာလူမရှိတော့တဲ့အတွက်ရွှေငွေလက်ဝတ်ယတနာတွေနဲ့ဆိုင်ကယ်3စီးကိုလုံခြုံရေးအရာထိန်းသိမ်းထားတယ်လို့အသိပေးထားပါတယ်။ဆက်လက်ပြီးစံလန်းရွာကပြူစောထီးတွေနဲ့အတူလက်နက်ကင်ပူးပြီးတော့ဒေါ်လန်ဟီကာလာအစောပိုင်းကလူငယ်တွေကိုဖမ်းဆီးရမှာတရင်အဖြစ်ပါဝင်ခဲ့တဲ့စစ်ကောင်စီနဲ့ဆက်နွယ်နေသူဦးသိန်းစော်ခေါ် One Star ကိုထပ်မံဖမ်းဆီးခဲ့တယ်လို့သိရပါတယ်။ဒါအပြင်စစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေတဲ့ဦးအောင်စိုးနဲ့တားဖြစ်သူရှိန်းသူရိန်မိုးခေါ်တားမေတို့ကိုဖမ်းဆီးခဲ့ပေမဲ့သူတို့ထွက်ဆိုချက်အရာစစ်ကောင်စီနဲ့ထပ်မံပတ်သက်ဖို့ခံဝန်ကတိနဲ့ပြန်လုပ်ပေးခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဆလဘီစံလန်းရွာသားစစ်တပ်ထောက်ဖို့ကိုစစောငိမ့်ကိုဖမ်းဆီးခဲ့ရမှာစိတ်ကျမ်းမာရေးအားနည်းသူတို့ဖြစ်နေတာနဲ့စေကူသားမှုခံယူပြီးတော့နောက်ပိုင်းစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်တာမရှိတော့ဘူးလို့သိရတဲ့အတွက်ကြောင့်ပြန်လွတ်ပေးလိုက်တယ်လို့သိရပါတယ်။လောင်းလုံးမျိုးနယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့အနေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကထုတ်ပြန်ထားတဲ့အကြံပေးစစ်ကောင်စီထောက်တိုင်အထိပ္ပယ်သတ်မှတ်ချက်အတိုင်းလှုံ့ဆော်ခဲ့တာဖြစ်ပြီးတော့ဖမ်းဆီးထားသူတွေကိုတော့ NUG ကာကွယ်ရေးဝန်ကြီးဌာနလမ်းညွှန်ချက်အတိုင်းဆက်လက်လှုံ့ဆော်သွားမယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီနက်တလင်းမျိုးနယ်ဘက်စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကိုတိုက်ခိုက်ခဲ့ရမှာစစ်တပ်ဘက်ကတိုက်ဆုံမှုတွေရှိပြီးတော့ဒေါ်လန်ရဲဘော်5ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းနက်တလင်းမျိုးနယ်ကကျေးရွာတွေကိုစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်ခဲ့ရမှာစစ်တပ်ဘက်ကထိခိုက်တိုက်ဆုံမှုတွေရှိနေတယ်လို့ဒေါ်လန်ရဲတပ်တွေဘက်ကရဲဘော်5ဦးမစိုးရိမ်ရတဲ့ဒဏ်ရာရရှိခဲ့တယ်လို့နက်တလင်းမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါရတယ်။နက်တလင်းမျိုးနယ်ထန်းတော်ကျေးရွာတွေဝင်လာတဲ့အင်အားတရာခန့်ပါတဲ့စစ်တပ်စစ်ကြောင်းကိုဒေါ်လန်ဤတပ်ပေါင်းစုကမေလ14ရက်နေ့ညနေ6နာရီခန့်မှာစောင့်ကြိုတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။စစ်ကောင်စီတပ်ဖွဲ့နဲ့ပြူစောထီးတွေပါတဲ့အင်အားတရာခန့်ပါစစ်ကြောင်းကိုတပ်ရင်း3831မှတပ်ခွဲ3နက်စစ်တီတပ်ဖွဲ့တပ်ခွဲ4 BRA တပ်ဖွဲ့တပ်ခွဲ2 Phoenix တပ်ဖွဲ့နဲ့တပ်ခွဲ6 AR ညီနောင်တပ်ဖွဲ့တို့ကြားပြတ်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့စစ်ကောင်စီဘက်က10ဦးထပ်မံနဲ့တိဆုံသွားတယ်လို့ဒေါ်လန်ဤတပ်ဖွဲ့တွေကထုတ်ပြန်ထားပါတယ်။လက်ရှိမှာစစ်ကောင်စီတပ်ဖွဲ့ဟာအင်အားထပ်မံဖြည့်တင်းထားတာတွေလုပ်နေပြီးတော့ဘကိုးယူမအဆက်ကကြေးရွာတွေဘက်ဥတီလှုပ်ရှားနေတာကြောင့်ဒေသနေပြည်သူတွေစိတ်ရည်တတိနဲ့တွာလာကြဖို့လေကြောင်းအန်ဒီကိုအထူးဂရုပြုကြဖို့တာယာဝတီ KI မှာရှိတဲ့တော်လန်ရေးတပ်ရင်းတပ်ဖွဲ့တွေကတတိပီနှိုးဆော်ထားပါရခင်ဗျာ။ဆက်လက်ပြီးမိုးပြင်းမြို့စစ်ကောင်စီလက်ထဲပြန်မရောက်အောင်ခုခံတိုက်ခိုက်နေတဲ့တော်လန်ရေးတပ်တွေကိုကြည်နေရိတ်ခါထောက်ပံ့ပေးကြဖို့ရှမ်းတောင်စစ်ဒေသခွေတိုက်တွန်းတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မိုးပြင်းမြို့စစ်ကောင်စီလက်ထဲပြန်မရောက်အောင်ခုခံတိုက်ခိုက်နေတဲ့တော်လန်ရေးတပ်တွေကိုကြည်နေရိတ်ခါထောက်ပံ့ပေးကြဖို့ရှမ်းတောင်စစ်ဒေသခွဲကတိုက်တွန်းနှိုးဆော်လိုက်ပါတယ်။ရှမ်းတောင် KND စစ်တိုင်းဒေသရှမ်းတောင်စစ်ဒေသခွဲ PDF ဗျူဟာအမှတ်တဲ့ ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KNY အမျိုးသားကာကွယ်ရေးတပ် KNDF နဲ့အခြားမဟာမိတ်တပ်ပေါင်းစုတွေစိုးမိုးထားတဲ့မိုးပြင်းမြို့ကိုပြန်လည်ထိန်းချုပ်နိုင်ဖို့စစ်ကောင်စီဟာပြည်သူ့စစ်နဲ့ PNO အဖွဲ့တွေနဲ့ပူးပေါင်းပြီးတော့မေလ6ရက်ကစပြီးဒီကနေ့မေလ16ရက်နေ့အထိစစ်ကြောင်းထိုးနေတာကြောင့်အခုလိုအတိပိနှိုးဆော်လိုက်တာဖြစ်ပါတယ်။စစ်ကောင်စီဟာအင်အား600ခန့်နဲ့ညောင်ရွှေနဲ့ဖေကုံမြို့နယ်အဆက်မှာရှိတဲ့ရေဘူးကျေးရွာ၊စွန့်စွဲကျေးရွာနဲ့လွယ်လုံကျေးရွာဘက်ကိုကုန်းချောင်းရေချောင်းကနေထိုးစစ်ဆင်လာခဲ့တဲ့အတွက်ကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖြစ်တဲ့ရှမ်းတောင်ကင်းရင်နီစစ်တိုင်းဒေသရှမ်းတောင်စစ်ဒေသကွယ် PDF ဗျူဟာအမှတ်1စီမံကိုယ်ကျေးရေးအောက်မှာရှိတဲ့ PDF အမှတ်P31006 ထရင် P31009 တိုက်ရင်နဲ့စီအရာပူပေါင်းတိုက်ခိုက်နေတဲ့ပြားစစ်ကြောင်းတို့ပူပေါင်းပြီးတော့စစ်တပ်စစ်ကြောင်းတွေကိုပြင်းပြင်းထန်ထန်ခုခံနေရတယ်လို့ဆိုပါတယ်။ထိုးစစ်ဆင်လာတဲ့စစ်တပ်စစ်ကြောင်းတွေကိုပြင်းပြင်းထန်ထန်ခုခံတိုက်ခိုက်ခဲ့တာကြောင့်ဆယ်ရက်အတွင်းစစ်ကောင်စီတပ်ဖွဲ့ပြည်သူ့စစ်နဲ့ PNO တို့ဘက်ကပြင်းထန်တန်ရာရသူတွေများနေပြီးတော့တည်ဆုံးသူလည်း18ဦးထက်မနည်းရှိနေတယ်လို့စစ်ကြောင်းမှုနဲ့စည်ရင်းနီးဗျူဟာမှုတို့ကမြေပြင်ကနေသတင်းပေးပို့ထားတယ်လို့ SSTOC PDF1 သတင်းပြန်ကြားရေးဌာနကပြောပါရယ်စစ်ကောင်စီနဲ့ PNO တွေဟာလက်နက်ကြီးနဲ့လေယာဉ်တွေအပြင်တိုက်ခိုက်ရေး drone တွေပုံမှုအသုံးပြုထိုးစစ်ဆင်လာတာကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကခံစင်းနဲ့ဟန်တားထားနိုင်တယ်လို့စစ်အုပ်စုရဲ့တိုက်ခိုက်ရေး drone အကြီးနှစ်ဆင်းကိုလည်းပြစ်ချနိုင်ခဲ့က ME3 လေးလက်ME1 တလက်နဲ့ခရဲတွေတင်းစီရရှိခဲ့တယ်လို့ဆိုပါတယ်။အထင်အသာတွေစစ်အုပ်စုဟာအရက်လူတို့ဘက်ကိုဥတီပြီးတော့ညောင်ရွှေမြို့နယ်ထဲမှာရှိတဲ့စွန်စွဲကျေးရွာကပြည်သူပိုင်းအိမ်အလုံး20ကျော်ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့သိရပါတယ်။တိုက်ပွဲကာလအတွင်းလက်နက်ကြီးကြီးကြောင့်ပြည်သူကာကွယ်ရေးဘော2ဦးအသေးစားဒဏ်ရာရခဲ့ပြီးတော့တပ်ပေါင်းစုကရဲဘော2ဦးမြင်းမြတ်စွာကြာဆုံးခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မိုးပြင်းမြို့တွင်မှလည်းမေလ14ရက်နေ့ကတိုက်ပွဲပြင်းထန်ခဲ့ပြီးတော့စစ်အုပ်စုဘက်က9ဦးထက်မနည်းသေဆုံးကထိခိုက်ဒဏ်ရာရသူတွေအတွက်ခမာရ4နှစ်နှစ်တရင်ကိုပြန်လည်ဆုတ်ခွာနိုင်ဖို့လက်နက်ကြီးတွေနဲ့အစိမ့်ငွေဘုံးတွေအလုံးအကျုံပစ်ခတ်တိုက်ခိုက်ကတပ်စခန်းတွေဆုတ်ခွာသွားတယ်လို့သိရပါတယ်။လက်ရှိမှာရှမ်းတောင်စစ်ဒေသကွယ် PDF ဗျူဟာအမှတ်1ဗျူဟာနဲ့တပ်ပေါင်းစုတွေဟာစစ်တပ်စစ်ကြောင်းတွေဖြစ်တဲ့မိုးပြင်းမြို့တွင်စစ်ကြောင်းမိုးပြင်းကုန်းတာစစ်ကြောင်းနဲ့ဖေကုံမြို့နယ်နဲ့ညောင်ရွှေမြို့နယ်ဆက်ကစစ်ကြောင်းတွေကိုတာဝန်ယူခုခံကာကွယ်ရတဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေအောင်မယ်လို့စီရေးလိလာသူတွေကသုံးသပ်ထားပါတယ်။ရှမ်းတောင်စစ်ဒေသကွယ်ဗျူဟာအနီးနဲ့စစ်ရှိန်မြင့်ပြီးတော့စစ်ကောင်စီတပ်တွေကိုပြန်လည်ထိုးစစ်ဆင်နိုင်ဖို့ခဲယံစစ်ကြောင်းအသုံးစရိတ်နဲ့စစ်ကြောင်းရိတ်ခါတွေလိုအပ်နေတဲ့အတွက်ကြောင့်စစ်တိုင်းကိုယ်ကဲရေးအဖွဲ့ MOD နဲ့ပြည်တွင်းပြည်ပကထောက်ပို့ပြည်သူဝိုင်းဝန်းထောက်ပို့ပေးကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။ဆက်လက်ပြီးခဲယံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ PDF ခဲယံ၄နှစ်ပြည့်အခမ်းအနားအောင်မြင်စွာကျင်းပပြီးစီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ခရမ်းမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့ PDF ခရမ်း၄နှစ်ပြည့်အခမ်းအနားကိုအွန်လိုင်းမှကျင်းပခဲ့တယ်လို့သတင်းရရှိပါရီမေလ15ရက်နေ့မှာခရမ်း PDF တပ်ဖွဲ့ဖွဲ့စည်းတည်ထောင်ခြင်း၄နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်တပ်ဖွဲ့ဖွဲ့စည်းတည်ထောင်ခြင်း၄နှစ်ပြည့်အခမ်းအနားမှာကြာဆုံးလည်ပြီးတော့အာဇာနည်သူရဲကောင်းများအားငြိမ်သက်အလေးပြုခြင်းရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးအဖွဲ့တိုင်းတာဝန်ခံကိုနောင်ယူအထူးစစ်စင်ရေးတပ်ဖွဲ့ SOF တပ်ဖွဲ့မှူးရဲဘော်အောင်ဆန်းရှာအမျိုးသားညီညွတ်ရေးအစိုးရကိုရီးယားနိုင်ငံဆိုင်ရာကိုစလေဥယျာဉ်နိုင်ထွန်းရန်ကုန်တောင်ပိုင်းခရိုင်ဇုံနှင့်ခရိုင်ပကဖတာဝန်ခံကိုလကွန်းအိမ်တို့တက်ရောက်အမှာစကားပြောကြားခဲ့ကြပါသည်။ဒါအပြင်ခရိုင်မြို့နယ်1990လွတ်တော်ကိုစလေဦးကျော်သွင်းဘူကြီးဟောင်းနေမျိုးစဉ်ကိုမင်းမင်းဒေကျွန်းကိုမိုင်းမျိုးဆက်တို့နှင့်နိုင်ငံတကာရောက်ထောက်ပို့များကအသီးသီးအမှတ်တရစကားများပြောကြားပေးခဲ့ကြတယ်လို့သိရပါတယ်။အခမ်းအနားကိုနေမြေအခြေအနေအရအချင်းချင်းကျင်းပပြီးတော့အောင်မြင်စွာရုပ်သိမ်းခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီတိုက်ပွဲပြင်းထန်နေတဲ့မိုးပြင်းမှာ၄ရက်အတွင်းစစ်မှုထမ်းတပ်သားသစ်16ဦးအလင်းဝင်တဲ့တရင်ကိုတင်ပြပေးပါမယ်။တိုက်ပွဲတွေပြင်းထန်နေတဲ့မိုးပြင်းမြို့နယ်မှာ၄ရက်အတွင်းစစ်မှုထမ်းတပ်သားသစ်16ဦးအလင်းဝင်လာတယ်လို့ရှမ်းတောင်စစ်ဒေသခွဲကဒီကနေ့မေလ16ရက်နေ့မှာထုတ်ပြန်ပါတယ်။မိုးပြင်းမြို့ကိုပြန်လည်ထိန်းချုပ်နိုင်ဖို့စ조사လာတဲ့စစ်ကောင်စီဟာပြည်သူ့စစ်နဲ့ PNO အဖွဲ့တွေနဲ့ပူးပေါင်းပြီးတော့မေလ16ရက်နေ့ကစတင်ကအင်အား600ခန့်နဲ့ကုန်းချောင်းရေချောင်းကနေထိုးစစ်ဆင်လာတဲ့အတွက်ဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေစေလို့ဆိုထားပါတယ်။အခုလိုတိုက်ပွဲတွေပြင်းထန်လာတာနဲ့အမျှပြည်သူ့စစ်အဖြစ်ဖမ်းဆီးစုဆောင်းထားတဲ့စစ်မှုထမ်းတပ်သားတွေရဲဘော်တွေရှမ်းတောင်စစ်ဒေသကွယ် PDF ဗျူဟာအမှတ်1ကိုကဲမှုအောက်ကိုလာရောက်ခိုးလုံအလင်းဝင်လာသူ၄ရက်အတွင်း16ဦးထိရှိလာတယ်လို့အသိပေးထားပါတယ်။အလင်းဝင်လာတဲ့ပြည်သူစစ်ရဲဘော်အများစုဟာအမျိုးသားညီညွတ်ရေးအစိုးရ NUG စနစ်သက်ပညာရေးနဲ့2023ခုနှစ်ကမှစေတမ်းအောင်ထားသူတွေလည်းပါဝင်နေတာကိုတွေ့ရှိရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါရခင်ဗျာ အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့တာကီတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဒီသတင်းတွေကိုနားဆင်ရပြီးမှာတော့ဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ကျွန်မຫນွေဦးမုံကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါ2025ခုနှစ်မေလ16ရက်နေ့ Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ပထမဆုံးတင်ပြပေးမယ့်သတင်းကတော့ဂျမစီယုစုဝါဒဖြန့်ချင်မှုပိုင်းကိုလည်းပုံမှန်သတိထားကြဖို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝဲခိုင်တန်ပြောကြားတဲ့သတင်းပဲဖြစ်ပါတယ်။မြူသားညညွေအစိုးရဂျာကာလာဒီတန္တရာပြည်သူအုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီအစည်းအဝေးအမှတ်စဉ်16မြင်းဆောင်2025ကို2025ခုနှစ်မေလ15ရက်နေ့နံနက်ပိုင်းမှာကျင်းပခဲ့ပါတယ်။ပြည်ထောင်စုဝန်ကြီးချုပ်မှပြောကြားရမှာစနေနေ့ကစကိုင်းတိုင်းတပင်းမြို့နယ်ဩရိနင်းကျေးရွာမှာအပြစ်မဲ့ကလေးငယ်တွေစတင်နေတဲ့စတင်ကြောင်းကိုဖက်စစ်ကျန်းဖက်စီအစုကလူမဆန်စွာလေးချောင်းကနေပုံကျဲတိုက်ခိုက်ခဲ့ပြီးဒီလိုရက်ဆက်တက်လို့ရကြောင်းတပင်းဩရိနင်းစတင်ကြောင်းကကျောင်းသား22ဦးနဲ့ဆရာမ2ဦးစုစုပေါင်း24ဦးသေဆုံးခဲ့ပြီးကျောင်းသူကျောင်းသား103ဦးနဲ့ဆရာမ2ဦးစုစုပေါင်း105ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းဒီလိုတိုင်းပြည်ရဲ့နာဂတ်ဖြစ်တဲ့ကလေးငယ်တွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှုမြောက်တဲ့လူရက်ကိုမြို့သားညီညွတ်အစိုးရအနေနဲ့ပြင်းထန်စွာရှုံချပြီးသေဆုံးသွားတဲ့ကလေးငယ်တွေနဲ့မိသားစုများအတွက်ထတ်တူထမျှဝမ်းနည်းရပါကြောင်းဒါဟာချမ်းပစီအစုရဲ့ရက်ဆက်ရုံမှမှုကိုပေါ်လွင်စေပြီးသူတို့ကိုမြေပြည့်ချင်မှုမို့ဘလောက်ရေးကြီးတယ်ဆိုတာထပ်မံမိမောင်းထိုးပြနေတယ်လို့ဖြစ်ပါကြောင်းနဲ့ချမ်းပစီအစုဝါဒဖြန့်ချင်မှုပိုင်းကိုလည်းပုံမှန်သတိထားကြရမှာဖြစ်ပါကြောင်းဝန်ကြီးချုပ်ကပြောပါတယ်။ဒါအပြင်တရေမှားတွေဖြန့်ချပြီးပြည်သူကဝေဝါအောင်ပေါ်ပေါ်တင်တင်လှုပ်လာတာတွေရှိတယ်လို့ဒီလိုဖြစ်ရတွေပေါ်ခြေခံပြီးတော်လင်းဘတ်တော်သားတွေကြားသွေးခွဲစေမဲ့narrative ပုံစံမျိုးတွေကိုပုံမှန်အသုံးပြုလာတာတွေ့ရလို့အချင်းချင်းကြားမှာလည်းသတိကြီးကြီးထားကြဖို့လိုမှာဖြစ်ကြောင်းဝန်ကြီးချုပ်ကထပ်လောင်းပြောပါရယ်။ဇီဝေတို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများမြေနဲ့အတွင်းဝင်များတွဲဘက်အတွင်းဝင်များနဲ့ဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပါရယ်ရှင်။နောက်ထပ်တင်ပြပေးမယ့်တဲ့ရင်ကတော့ဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီနဲ့မကွေးတိုင်းမန္တလေးတိုင်းလွှတ်တော်စီဝေတို့ NUG ဝန်ကြီးများတက်ရောက်တဲ့တဲ့ရင်ပဲဖြစ်ပါရယ်။မြူသားညညွေအစိုးရဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီနဲ့မကွေးတိုင်းဖရဲယူနစ်လွှတ်တော်မန္တလေးတိုင်းလွှတ်တော်ကုစားပြုကော်မတီအစည်းအဝေးနှစ်မြင့်ဆောင်2025ကိုမေလ15ရက်မှာကျင်းပခဲ့ပါတယ်။စည်းဝေးမှာဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီအဖွဲ့ဝင်တရားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဦးမှအဖွဲ့မှစကားပြောကြားခဲ့ပြီးမကွေးတိုင်းမန္တလေးတိုင်းလွှတ်တော်ရဲ့လွှတ်တော်ကိုယ်စားလှယ်များမှနှုတ်ခွန်းဆက်စကားအတည်တည်ပြောကြားခဲ့ပါတယ်။အိမ်နောက်ပြည်ထောင်စုနဲ့လူမှုကြီးကြေးဝန်ကြီးဌာနတွဲဘက်အတွင်းဝင်မှဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီရဲ့လုပ်ငန်းဆောင်ရွက်ထားမှုအခြေအနေတွေကိုရှင်းလင်းတင်ပြခဲ့ပြီးလွှတ်တော်ကိုယ်စားလှယ်များမှသိရှိလိုသည့်များကိုဆွေးနွေးပြောကြားခဲ့ကသက်ဆိုင်ရာဝန်ကြီးဌာနများမှပြန်လည်ဆွေးနွေးခဲ့ကြပါတယ်။စီဝေကိုပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများမကွေးတိုင်းဖရဲယူနစ်လွှတ်တော်မန္တလေးတိုင်းလွှတ်တော်ကိုစားပြုကော်မတီတို့မှလွှတ်တော်ကိုယ်စားလှယ်များမြေရန်အတွင်းဝင်များဒုတိယအတွင်းဝင်များတွဲဘက်အတွင်းဝင်များဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြတယ်လို့တင်ရရှိပါရရှင်ဆက်လက်တင်ပြပေးဦးမယ့်တဲ့ရင်ကတော့တပင်းမြို့နယ်ဥရိနင်းကျေးရွာစာသင်ကျောင်းတွင်စစ်လော်ဘီများဖြန့်တယ်လို့လက်နက်ထုတ်လုပ်ခြင်းမရှိတယ်လို့စာသင်ကျောင်းနှင့်တက်ဆွဲထားခြင်းလည်းမရှိဘူးလို့ပြည်ထောင်စုဝန်ကြီးဒေါက်တာစောဝေစုပြောကြားလိုက်တဲ့အကြောင်းအရာပဲဖြစ်ပါတယ်တပင်းမြို့နယ်ဥရိနင်းကျေးရွာစာသင်ကျောင်းမှာစစ်လော်ဘီတွေဖြန့်တယ်လို့လက်နက်ထုတ်လုပ်ခြင်းမရှိတယ်လို့စာသင်ကျောင်းနှင့်တက်ဆွဲထားခြင်းလည်းမရှိဘူးလို့ပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာစောဝေစု PPTV နဲ့တည်ထက်မေးမြန်းခန်းမှာပြောကြားခဲ့ပါတယ်2022ခုနှစ်စကတည်းမှာကဘယ်ကြောင့်ဘယ်စိတ်ယုံမှမတက်မဆွဲဖို့ကျွန်တော်တို့ကြညာချက်တွေထုတ်ပြီးသားဥပဒေတွေထုတ်ပြီးသားဖြစ်ပါတယ်ဒါကြောင့်ကာကွယ်ရေးဝန်ကြီးဌာနနဲ့ကျွန်တော်တို့ပညာရေးဝန်ကြီးဌာနကျန်းမာရေးဝန်ကြီးဌာနတို့ညှိပြီးတော့ဘယ်ကြောင့်မှမတက်မဆွဲဖို့ကျွန်တော်တို့ဆောင်ရွက်တယ်တကယ်လို့ဆွဲတယ်ဆိုရင်ကျွန်တော်တို့ရေးယူတယ်ပြပေးချမှတ်တာတောင်လုပ်နေတာဖြစ်တဲ့အတွက်ခုချိန်မှာတော့ဘယ်ကြောင့်ဘယ်စိတ်ယုံမှမတက်ဆွဲထားခြင်းမရှိဘူးဆိုတာကျွန်တော်အနေနဲ့တိတိကျကျခိုင်ခိုင်မာမာပြောနိုင်ပါတယ်။ဒါအပြင်အချောင်းကို uniform နဲ့လက်နက်နဲ့တောင်ဝင်ခွင့်မပြုပါဘူး။ကျွန်တော်တို့ပြည်သူခြေပြုချောင်းတွေမှာ uniform နဲ့လက်နက်နဲ့တောင်ဝင်ခွင့်မပေးဘူးလို့ဝန်ကြီးကပြောပါတယ်။မင်းလာ၁၂ရက်မနက်ပိုင်းတပင်းမြို့နယ်ဥရိနွင်ချေရွာစာတင်ချောင်းလေချောင်းတိုက်ခိုက်ခံရမှုဖြစ်စဉ်တွင်သိဆုံးသူကျောင်းသားကလေးငယ်နဲ့ဆရာဆရာမပါဝင်24ဦးရှိခဲ့ပြီးထိခိုက်ဒဏ်ရာရရှိမှု102ဦးထိရှိခဲ့ပါတယ်။ဆိုပါဖြစ်ရပေါ်စစ်ကောင်စီနဲ့စစ်တပ်လော်ဘီများကပုံဖြတ်၍စာတင်ကျောင်းတွင်လက်လုံမိုင်းများလှုပ်ဆောင်နေသည်ဟုမဟုတ်မမှန်ထုတ်လွှင့်ကကာကွယ်ရေးဘော်များတက်ဆွဲထားကြောင်းစွပ်စွဲထုတ်လွှင့်ပေါ်ပြခဲ့ပါတယ်ရှင်။ ဆက်လက်တင်ပြပေးမယ့်သတင်းကတော့လေကြောင်းတိုက်ခိုက်ခံရမှုတွေ့ကြုံနေရအနည်းဆုံးအကျဉ်း2ပေအနက်2ပေရှိတဲ့တကူစားဝစ်ချင်းတွေကိုအနည်းဆုံးနေရာမှာပြင်ဆင်ထားတဲ့နယ်လို့လူဝင်ကြီးခွန်စော်ဘူးပြောကြားတဲ့အကြောင်းအရာပဲဖြစ်ပါတယ်။လေကြောင်းတိုက်ခိုက်ခံရမှုတွေ့ကြုံနေရအနည်းဆုံးအကျဉ်း2ပေအနက်2ပေရှိတဲ့တကူစားဝစ်ချင်းတွေကိုအနည်းဆုံးနေရာမှာပြင်ဆင်ထားတဲ့နယ်လို့တရားစတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလူဝင်ကြီးခွန်စော်ဘူးကပြောပါတယ်။ခြေတန်းကစေးရေးတွေ့ကြုံရစစ်ကောင်စီလေရင်နဲ့ပုံကျဲတဲ့ပုံစံ၃မျိုးရှိတယ်။စစ်မြေပြင်မှာအရေးကြီးစခန်းသိမ်းလို့ရကန်ဒီစစ်ကောင်စီဘက်မှအသေးအံခုခံနေတဲ့အချိန်တိုက်ပွဲ area စစ်ကောင်စီစခန်းပတ်ပတ်လည်ကိုကျဲတယ်။ရဲဘော်အထိခိုက်နေတယ်။အိုင်ကွန်ကနေငတ်ဆိုးလာကြောင်းသတိပေးတဲ့ကြားရပြီးပုံဝင်ချင်ရတယ်။စခန်းသိမ်းပြီးတိုက်ပွဲပြီဆိုရင်စကန်လိုက်မှာရှိတဲ့စေးထိုင်စခန်း၊ကင်းထိုင်စခန်းတွေကိုကျဲလေရှိတယ်။ဒဏ်ရာရရဲဘော်တွေကိုလာကြည့်စေးထိုင်မှာပြန်လာနာတဲ့ရဲဘော်တွေလည်းများတယ်။မကြာခဏမောင်းထုတ်လူချဲခိုင်းရတယ်။ဒါကြောင့်တိုက်ပွဲပြီးပြီဆိုတာနဲ့စေးအထိုင်ကိုချက်ချင်းနေရာရွှေ့ရတယ်။ကစေးရဲဘော်၃ကြာဆုံးခဲ့ရတယ်။ရဲသားနေရာကျဲချင်းမှာတိုက်ပွဲဖြစ်ပွားခြင်းမရှိ။တိုက်ပွဲနေရာမဟုတ်ပဲနိုင်ငံရေးဖိအားပေးခြင်းလို့ရဲသားတွေနေတဲ့နေရာတွေကိုကျဲတာဖြစ်တယ်။လူထိခိုက်အများဆုံးဖြစ်တယ်။ပြင်ဆင်ချိန်မရဘူး။တခါတလေညအချိန်ဖြစ်တဲ့စိန်ခေါ်ချက်များတယ်။အနည်းဆုံး2ပေအနက်အကျဲ2ပေရှိတဲ့တကူစားဝတ်နိုင်တဲ့ဝတ်ကျင်းကိုအနည်းဆုံးနေရာမှာတူးထားတဲ့လို့မြင်မိတယ်လို့တူဝင်စီကပြောပါတယ်။2023ခုနှစ်ကနေ2025ခုနှစ်ဧပြီလအထိကောက်ယူရရှိထားတဲ့အချက်လက်တွေအရဂျမတ်စယုတ်စုရဲ့လေကြောင်းတိုက်ခတ်မှုဖြစ်စဉ်ပေါင်း2585ခုရှိပြီးသေဆုံးသူဦးရေ2952ဦးရှိခဲ့ပါတယ်ရှင်။အမေရိကန်နိုင်ငံဝါရှင်တန် DC ရှိစစ်ကောင်စီတန်ရုံရှိမြန်မာအင်အားစုများဆန္ဒထုတ်ဖော်မဲ့သတင်းကိုတင်ပြပေးပါဦးမယ်။အမေရိကန်နိုင်ငံဝါရှင်တန် DC ရှိစစ်ကောင်စီတန်ရုံရှိမှာမြန်မာအင်အားစုများဆန္ဒထုတ်ဖော်ခဲ့ကြတယ်လို့သတင်းရရှိပါတယ်။ဝါရှင်တန် DC ရှိမြန်မာအချမ်းဖတ် SAC ရုံးရှိမှာရောင်းဆောင်ပါဝင်သူများရှင်နစ်ဆန္ဒပြခဲ့ကြပါတယ်။ SAC နဲ့၎င်း၏ထောက်ခံသူများကိုအဓိကအားဖြင့်တရုတ်နိုင်ငံကိုစန့်ကျင်သည့်တိုင်းသားပေါင်းစုံပွဲလို့ခေါ်ဆိုနိုင်တယ်လို့အင်အားစုများကအသိပေးဖော်ပြပါတယ်။လေးနှစ်ကျော်ကြာဆီယနာရှင်များ၏ရက်ဆက်ကြံ့ကြုတ်စွာဖိနှိပ်မှုတန်ကိုခံစားခဲ့ရသောမြန်မာနိုင်ငံတွင်ရှိမြန်မာနိုင်ငံသားများအတွက်အားတက်သရောအောင်မြင်ပြီးအားကောင်းသောဆန္ဒပြပွဲလည်းဖြစ်ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ပါကီမပေးပို့ထားတာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်မနက်ဖြန်မီလာ18ရက်နေ့တော်မူလေးဝတာခမ်းမန်းချက်တီကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထနိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့တနင်္လာရီကံရွယ်နယ်မုတ်တမကွေးတို့မှာလီဟာအနောက်မြောက်ဘက်ကနေတနင်္လာရီကို15မိုင်ကနေ25မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအထင်တင်ကနေလှိုင်းကြီးနိုင်ပါတယ်ရခိုင်ကံရွယ်နယ်မြို့ဝကျောင်းမော်ဒေတာတို့မှာတော့လီဟာအနောက်တောင်ဘက်ကနေတနင်္လာရီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ကနေလှိုင်းအသင်အတင်ရှိနိုင်ပါတယ်။မိုးချင်းကြီးကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းတနင်္လာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာနှံ့ပြားကနေနေရာစိတ်စိတ်မိုးထချုံရွာနိုင်ပြီးမကွေးတိုင်းမှာနေရာစိတ်စိတ်ကနေနေရာကျဲကျဲမိုးထချုံရွာနိုင်ပါတယ်။ကရင်ပြည်နယ်မွန်ပြည်နယ်နဲ့ရန်ကုန်တိုင်းတို့မှာဒေသလိုက်မိုးကြီးနိုင်ပါတယ်။မိုးဆက်တိုက်ရွာသွန်းမှုတွေကြောင့်ရေဘေးမြေပြိုဘေးတွေလည်းသတိပြုသင့်ပါတယ်။နေ့ပူချိန်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာပုံမှန်အပူချိန်အောင်ကျဆင်းနိုင်ပါတယ်ရှင
်။ Radio NUG ရဲ့ဒီကနေ့ညထုံးလွှင့်မှုနောက်ဆုံးအနေနဲ့တိုင်းသားဘာသာစကားထုံးလွှင့်မှုအစီအစဉ်ကိုနားဆင်ကြရပါမယ်။ကယင်းဤကရားဘာသာနှင့်တပတ်အတွင်းသတင်းများကိုခူးရဲကတင်ပြပေးပါမယ်ရှင
်ဘွာမိုဖက်စီလိုပလီတမှုပဲစင်ခုညာအရှုခဲရေဒီယိုအန်ယူဂျီတနွေကွာရီကြရင်နဟိဆုထေလူပဲစင်နာကရားလီမိုနပါဖာမာခူးရဲနပဲဂလွေလိုရီကြရင်နမှာNUG ticket growing ဖြစ်ကြောက်ကူမပူရင်တော့အစီလေးမဲ့ပိချာနီတီ ticket growing အကလကလိုတရီစင်းနဘီမီလက်ဆူညာရှေခဲအဘာချာနီဒူလူနာတေမီတရီကူရင်နဒီလူတီနီဒီနာပဲဖဲလူမြင်စစ်တဲ့ pro ဂျင်းနီဒီအငီခွီရင်နာမှာ ticket growing တေမီအကလကလိုတေမီတတရားခူစီရင်နမေတာတီတူဘီရယာဘီနီဒီအငီအာဆီယံဩစတြေးလျာ ticket chat ticket adia ticketဂျပန် TK ကိုရီးယား TK နော်ဝေး TK ပြည်သစ် TK အမေရိကန် TK ခါလီစီနအဒယာအူမာနီထွန်ဂျန်နီဒေဖရလူမီစီတပ်ပရော့ဂျူနီတီအငေခွိစာပယ်စီဖုန်တအနာနီရီနီရှင်နာလူနာဂျူလန်အရှုခဲယီနတီမော့ဒီမိုကရက်တစ် TK ဒီလီဘီမခါလီယီနအဘုံမူပဲနီကတ် TK ပရော့ဂျူမြာ TK အဘဇနာတတမယုတ်ဖုန်တ တယ်အတယ်ဘယ်နီကြတဲ့မြေဖရက်တဖရက်အဒူကူဖုန်ဒီလူတီနီဒီနာဘရေနေတူတိုအမေရိကန်တီကေဝါရှင်တန်ဒီစီခါလီယင်းနဖဲလူမီစီတဲ့ဘလော့ဂျူနီတီအငေခွေးတီကေကလောင်းရဖဲကြကူမဘိုဂျိုနဘမှုဘယ်နီကြတဲ့ယင်းနာဘရေကုလသမဂခါလီဟိနမအဘေစနကုလသမဂအော်တိုမန်ဒီဒီများချိကင်းစာပေတန်မတ်တူဦးချောင်းမထူရင်တော့အဖြစ်ပညာပုန်ဤတေတရာခုဖုန်နထဖေချာကူမဘုတတရာမစီတပိချဘိညိတိုင်ရဲ့အဘေစနအပရမိုတေကေလောပီစီရင်နမမေပရောချီတရီတရန်ဤဒီနမအိုဒီတီလေးထင်းဤဒီဖွေဟိနမစင်ငေဤဒီနတရီတေကြာရင်နမပရမေချဘုကလမအပရမိုစီရင်နမအစီမေမမေဒီယာဤဒီတရှိရှိဒူနာဆူလီဟိုခါလီဖုန်နထအခေတာနီဒီနာကစပေါ်ရှိနေအပလိုဒူဖွင့်နာရောဖရလူမီစီနာမှာမေတာတေရှောက်ကူရှူဘင်းနီဂျန်ငင်းစီဒီအမ်ရကူယာနီဒီဆရာဝန်ဒူဒေါက်တာဆိုမင်းရင်နာရောဒီလူတင်နီဒူဘေဆိုရှယ်မီဒီယာကူရင်နာဗရေဒီပရင်ဒေါ်ခါလီပချဲစီလက်ထရစ်ချင်းနီဒူလီလဲနာအခေအလိခေတာနီဒီနာရှင်ယာပလိုဒူရင်နာမှာပချဲဖူးစီအဆောက်အင်းနီဒီနာမှာဦးနီဒူဖုန်နာဒီနာမှာမိုပေပေပဲဖိမေတာတနီဒီနာမှာအိုနော်တို့ဖွင့်လာတော့မြချင်းကြီးဒီနာမှာအဘေရှဲနီဒီရောစီပရိုဆူတီတကူဖွင့်နော်ဒီနာမှာတပိုင်ခုလို့ဘလီလစ်စင်ကြီးပဲနီဒီအငေပေပေအချီအရီဘီဂျက်ဆိုစင်ကြီးနီဒီနာမှာအလူနီဒီတပိယာအလေးထုထင်းနီဒီရီယာစီနာမှာမိုပေစုပေဟိနာမှာတီကေလို့ဘလီလစ်စင်ကြီးပဲနီဒီအငေပေပေဂျီလူထင်းနီဒီနာမှာအလူနီဒီဖွင့်နော်ကလိမတ်အပလော့မှုစီနာမှာအစီမဲမမေဒီယာခေတာနီဒီတရှိရှိစီဆူလီခိုစီနာမှာတပတ်တကီအိုအနီဒီနာမှာမြတ်ချင်းနီဒီဖွင့်နော်ဟေးနီဒီဖွေဟိနာမှာစင်ငင်းနီဒီနာတရီတက်ကြရင်နာပရင်ကယ်လီကေဒီမော့ဆူဗီမူဒရှိနူဒကီခါလီနကလီမန်အပလော့မှုစီနာရောအနော်ယနီဒီနာဂျက်ဖိုက်တာအခေတာနီဒီနာကုစပေါ်ရှိနေအပလော့ဒူအပလော့ရှိဖူခါလီဖုန်ဟိနမာဒီလူထိန်နီဒီနာဗရေဘီမီလဲအငေဆူဆူမော်ခေရှိနတမှုအခေယင်းနအခေတာနီဒီနာပေါတရဲ့တူနီဒူပေါဆူရဲ့ခါလီဘုံညာပလော့ဖုန်ထဘီမော်ခေရှိနငေမှုအခေယင်းနမာအခေတာပဟယာပူနီဒီနာဘုံညာပလော့ဖုန်ဟိနမာစင်ငေနီဒီအလိခေတာချပါနီဒီနာမအဘေရှေနီဒီကေစနာအိုနော်တိုမနာရောအနုဆယာဘေနီဒီရှင်ယာပရိုတိုအခုစီဖွင့်နာရောအမူနီဒီစီအဖရာနီဒီစနာမအိုနီဒီဖုန်တော့ဖုဆိုဖုတဖေနာရောတဆူလူနီကြဒီနာပဲအလိထွေကန်နီဒီဘေအပီလနီရှင်နာလူညက်ရှုခေကူရီနာမဖာဆာဝီမူမော်ချီတော်ခါလီရင်ကလမအပလော့မှုစီအခေတာနီဒီနာကစပေါ်ရှင်ယာပလော့တူဖွင့်နာရောအိုနီဒီလေကူပကျေဖူနာဖရမော်စီအိုပါနီဒီတော့ပုဆုဖူအဖဲဆူဆူရင်အစကန်နီဒီနာမအိုဒီဟိနမစင်ငယ်နီဒီနာတရီတက်ကြရင်နာပဲခရီယူတီကေနာမြားချီကေကီကူအိုပကူနာကေယာလီမီချူဖူစီတပြချေဖူအဖဲသစီလို့ရင်မြားချီဘေနီဒီနာလေအေလီအိုဆိုဖဆူရီယာအရီကြရင်ဟေဆူထေလူပဲစီပါဖီယူတီကေနာမြာတီကေကီကူအိုတပြချေဖူးစီလေးဦးနီဒီခါလီပကနာကေယလီမီချူတပြချေဖူးစီအဖဲတရီလောက်ရင်နမြာချီဘဲနီဒီနာလေအေလီအိုဆိုဖာဆိုရယာဖူးနတပိုင်ခုကူပကအပလော့မှုစီနာရောဒီလူထင်းနီဒီရင်နာပဲပကနာကေယလီမီချူဖူးစီပုန်ညပုန်ညလေအေနီတူလေအေလီအိုစင်နအစီမတာယူနီကြတူဖူးရင်နာရောမြာချီဘဲနီဒီနာတပြသက်ရှဲဖူးရဲ့ဒီလူထင်းနီဒီရင်နာပဲတပြတဲ့ဂျီဖူးစီနာ IDP အပလဲကူရင်နာမှာ OVO ကောဆိုဖာဆိုရာပလော့ချူနီဒီစီရင်နာမှာမေတာတူပင်းနီဒီအငင်းအစီကွီချာနီဒူဖွနထအမေရိကန်နာဒေါ်ခိုရဖရဒီလူပြချက်စီရင်နာမှာ FUTKO တပြချီဖူးစီအငင်းတပိဟာလေးမချူနီဒီစီနာမှာမေတာတူနီဒူဖွနထအစီဘေကာခီဆန်နီဒူဖွနဒီလီချီနီဒီနာပဲခုညာဖရဒီလူပြချက်စီရင်နာမှာအိုနီဒူပဲ FUTK တပြချီဖူးစီနာIDP CNG reproach ye na ma metya lo ditani du pa phu na the priyu chike ye na ma te pya chi phu sia nge adin ni du te me phu na the anomin ni du te me phu na pa dilute ni du phu ye he na ma singin ni du na taru te kya chin na bre kunya hi su delivery radio NUG tanwi ku ri kya ma thuni ya du bi ho ni da ni du bwa mu phasilo pri umuria du ya the sin ni lo du pu na the pre pa ni te bui ta re
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 18.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်ပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြ ကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်။မေတ္တာညီမျှတွေဆိုရရင်စက်တွေပြည်အချက်နဲ့ရုပ်ပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစေတနာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်